ပြောင်းနေစေဖြစ်တဲ့မလေးရှားလေကြောင်းလိုင်းလေယာဉ်ကိုအိန္ဒိယသမုဒ္ဒရာရဲ့မြောက်ဘက်ချွေပြီးတော့ရှာနေတဲ့နေရာမှာအရာဝတ္ထုတွေကိုရှာဖွေရေးလေယာဉ်ပေါ်ကနေတွေ့ရှိခဲ့ပါတယ်။ပါသ်မြို့ရဲ့အနောက်ဘက်မိုင်1100ကျော်လောက်ကအစ်စ်ပြောင်းရှာနေတဲ့နေရာမှာအရာဝတ္ထုတွေကိုနယူးဇီလန်တော်ဝင်လေတပ်က Orion ကင်းထောက်လေယာဉ်ကနေပြီးတော့တွေ့ရှိခဲ့တယ်လို့ AMSA Australia ရေကြောင်းလုံခြုံရေးအာဏာပိုင်တွေကပြောပါတယ်။လေယာဉ်ပေါ်ကနေရိုက်ကူးထားတဲ့ဓာတ်ပုံတွေကိုပြန်ပို့ပေးပြီးတော့အတည်ပြုနိုင်ဖို့လုပ်နေပြီလို့ AMSA ရဲ့ Twitter စာမျက်နှာမှာဖော်ပြပါရတယ်။အဲ့ဒီနေရာစီကိုစနေနေ့မတိုင်ခင်တော့အသင်းမော်တွေရောက်နိုင်မှာမဟုတ်ဘူးလို့ပြောပါရတယ်။ပြောင်းနေတဲ့လေယာဉ်ဟာအရင်ခန့်မှန်းထားတာထက်ပုံမြန်တဲ့နှုံးနဲ့ပြန်တန်းခဲ့ပုံရပြီးတော့လောင်စာကလည်းပို့ဆော့ပြီးတော့ကုန်သွားနိုင်တဲ့အတွက်လေယာဉ်ပြန်တန်းတဲ့အကွာအဝေးတိုးခဲ့တယ်လို့စုံစမ်းစစ်ဆေးသူတွေကတွက်ချက်ခဲ့ပါရတယ်။အဲဒါကြောင့်ရှာဖွေနေတဲ့နေရာကိုအရင်ရှာနေတဲ့နေရာထက်မိုင်600ကျော်အရှေ့မြောက်ဘက်ကိုပြောင်းပြီးတော့ဒီကနေ့တောက်ချာနေမှာရှာဖွေခဲ့ကြပါတယ်။လေယာဉ်မြောက်ရှာဖွေရေးအတွက်ရထားတဲ့တဲလွန်စားတွေထဲမှာအခုရရှိတဲ့ရေဒါအချက်အလက်တွေဟာစိတ်ချရဆုံးဖြစ်တယ်လို့ AMSA ထွေထွေမန်နေဂျာဂျွန်ယန်းကပြောခဲ့ပါတယ်။အရင်နေရာမှာရှာဖွေခဲ့တာကိုလည်းအလဟတ်တလို့မမြင်ဘူးလို့သူကဆိုပါတယ်။ပင်လယ်ကြီးဟာရွေးရှားနေတဲ့အတွက်ပြီးခဲ့တဲ့သတင်းပတ်တွေတုန်းကဂျိုရူတွေဘော်ကနေတွေ့ရှိခဲ့တဲ့အပိုင်းအစတွေကအခုနေရာအသစ်မှာတွေ့ရတွေနဲ့တူနိုင်တယ်လို့မလေးရှားတည်ယူပို့ဆောင်ရေးယာယီဝန်ကြီးဟီရှာမူဒင်ဟူစိန်ကပြောပါတယ်။အရင်ရှာနေတဲ့နေရာနားမှာနောက်ထပ်အရာဝတ္ထုတွေကိုမြင်ရတဲ့ဂျိုရူဓာတ်ပုံတွေကိုထိုင်းနဲ့ဂျပန်နိုင်ငံတွေကနေရရှိထားတယ်လို့လည်းဝန်ကြီးဟူစိန်ကပြောပါတယ်ရှင်။